ယေဟောဝါထောက်ပံ့ပေးသောအရှင်ကြောင့်ကျမပြောပြချင်ပါတယ်။သူကကျမတို့စားဖို့ပြီးတော့ဘေးပေးဖို့အကြောင်းအရာမျိုးတွေထောက်ပံ့ပေးဖို့ဒါမကအခြေခံလိုအပ်ချက်တွေဘယ်လိုအခြေမျိုးမှမစိုးလိုအပ်တဲ့အကြောင်းအရာမှန်သမျှကျမတို့လိုလောက်ကိုထောက်ပံ့ပေးပါတယ်။အချိန်တိုင်းလိုအပ်ချက်မှန်သမျှထောက်ပံ့ပေးသောအရှင်ဖြစ်တယ်ဖဲအကန့်ကြီးတကန်းငယ်ဆက်ခွန်ဆက်ကိုကျမဒီကျမ်းချက်ကိုဒီတနင်္ဂနွေပတ်မှာဝင်ကနေခဲ့တယ်။ဖျားကိုသိခြင်းလို့ငါပညာကို၎င်းခေါ်တော်မူသောကြောင့်မျှော်လင့်ရသောအရာခရစ်တော်ထဲ၌ခံရသောအမွေတော်ကိုသိခြင်းကသင်တို့ရဲ့ဉာဏ်မျက်စိကိုလင်းစေပါမည်ကြောင်းရှင်ဘောလူကဆုတောင်းပတနာပြုခဲ့တယ်။သင်သိရဲ့လားကိုယ်မှာတခုခုရှိနေတာကိုမသိဘူးဆိုရင်တော့ဝမ်းနည်းစရာပဲကိုလိုအပ်တဲ့အရာကိုရယူနိုင်နေဆိုတာကိုမသိခဲ့ဘူးဆိုရင်တော့တင့်တတာမှအမြဲတမ်းလိုအပ်နေမှာပဲ။ဝန်နည်းစရာပဲခရီးရန်မြောင်များကဒီနည်းနဲ့အချိန်တွေကုန်နေကြတယ်။ကျမပြောတာကထိုင်ကုန်မှထိုင်နေလျက်နဲ့ထိုင်ဖို့စူးစမ်းနေတယ်ခက်ခဲခဲစူးစမ်းနေတယ်။ကျမတို့ဖြောက်မှတ်တယ်လို့ခံစားရဖို့ကောင်းသောအကျင့်တွေမှန်သောအလုပ်တွေကျမတို့လုပ်နေရတယ်။အမှန်တကယ်တော့ကျမတို့ကဖျားနဲ့ဖြောက်မှတ်ပြီးသားပါ။ကျမတို့အတွင်းဝိညာဉ်ထဲမှာဖြောက်မှတ်ခြင်းရှိတယ်။ကျမတို့ကဖျားနဲ့ဖြောက်မှတ်တယ်လို့ယုံကြည်ရင်တော့ဖြောက်မှတ်ခြင်းအမြင့်ကနေတီးတဲ့ကောင်းသောသည်နဲ့ကောင်းသောအကျင့်တွေကျမတို့တီးပွင့်လာမှာပါ။ဘယ်အချိန်မှမဆိုသင်ဟာတခုခုကိုတည်တည်ပြပြခြင်းနဲ့ဆိုရင်အချင်းချင်းချင်းချင်းပြစ်စေတဲ့ဇာတိတဘောလောက်ဆောင်မှုတွေကိုဆုံးတတ်ရပါမယ်။ပထမအနေနဲ့ခရစ်တော်ထဲမှာသင်ဟာဘယ်လိုလူလဲဆိုတာသင်ရဲ့အမွေခံကဘာလဲဆိုတာသင်ယူဖို့လိုမယ်။သင်ကောင်းတဲ့အရာတွေလောက်ဆောင်လို့ဖခင်ကသင်ကိုပို့ပြီးမချစ်ပါဘူး။သင်ဟာဘယ်လိုလူလဲဆိုတာပထမသင်စမ်းစစ်ရမယ်။ဖခင်ကသင်ကောင်းလို့ချစ်တာမဟုတ်ဘူး။ဖျားကတင့်ကိုအူးဆုံးချစ်ခဲ့တဲ့အတွက်ကြောင့်ကောင်းသောလုပ်တွေလှုပ်ဆောင်ခြင်းသာဖြစ်တဲ့ ਨੇ ဖျားကိုတုံ့ပြန်မှုလိုတယ်ဖျားရဲ့ကောင်းမြတ်ခြင်းကြီးမြတ်ခြင်းကိုတင်တုံ့ပြန်တဲ့အနေနဲ့လူတွေကိုတင်ကူညီနေတော့ကူညီခြင်းလာတဲ့စိတ်ဖြစ်တယ်ဖျားကကိုယ့်ကိုချစ်နေလို့ပါသူ့ရဲ့မြစ်တာရဖို့တင်လှုပ်ဆောင်နေတာမဟုတ်ဘူးဆိုတာသင်သိတယ်အဲ့ဒါကရှောင်ရှားလို့မရဘူးကျမအရာမျိုးမျိုးနဲ့ဖြတ်တန်းကြည့်တယ်ရှောင်ရှားလို့ကိုမရဘူးခရစ်တော်ထဲမှာတင်ဟာဘလို့လူလဲတင်ရဲ့အမွေခံကဘာလဲဆိုတာသင်ယူဖို့တကယ်ကိုအရေးကြီးပါတယ်တင်သေးသွားတဲ့အခါတင်ထားခဲ့တဲ့အငွေကိုတင့်ရဲ့နောက်ဆုံးဆန္ဒအရဖြည့်ဆည်းပေးမယ်။သားသမီးတွေရှိတယ်လို့ဘယ်နှယောက်လောက်ယုံကြည်ထားလဲ။ဆိုလိုတာကအဖိုးတန်ပြီးတကြောင်သူတို့ရဲ့ဆန္ဒစည်းရင်းထဲမှာဖြစ်မှာပဲ။အဲ့ဒီဆန္ဒဖတ်တဲ့အခါတင့်အတွက်ဆင်ပြေဖို့တင်ပိုင်ဆိုင်ရမယ့်အရာတင်ရှာဖွေဖို့နဲ့အဲ့ဒီအရာတွေလက်မလွတ်လိုက်ရဖို့တေချာလုပ်မှာပဲ။ကောင်းပြီလေကျမတို့ဟာအဲ့ဒီလိုအခြေအနေမျိုးထဲမှာရှိနေတယ်ယေရှုခရစ်တော်ကကျမတို့အတွက်အရာအလုံးကိုစနစ်တကျလှုပ်ဆောင်ပေးခဲ့တယ်။သားသမီးတွေကိုမိဘကအမွေပေးထားခဲ့တဲ့ပုံစံလိုမျိုးပေါ့။သူကသူ့ရဲ့ကလေးတွေကိုအမွေထားခဲ့တယ်ဆိုပါစို့။သားသမီးတွေကိုမိဘကတခါတလေအမွေထားခဲ့တဲ့ပုံစံလိုပဲ။ကျမတို့ကသူ့ရဲ့သေတန်းစာကိုဖတ်တဲ့အခါကျမတို့ဘက်ကသေချာဖို့တော့လိုအပ်တယ်။ခရစ်တော်ထဲ၌သင်ယူခဲ့တဲ့အရာတွေကိုကျမတို့အသေးချာပြောရမယ်ဒါကြောင့်ရှင်ပေါလုကနံပါတ်1ဖျားနဲ့သိကျွမ်းစီခြင်း ਨੇ ဖျားနဲ့သိကျွမ်းနိုင်နေဆိုတာကျမတို့သိထားဖို့လိုတယ်ယေရှုအသေးမခံခဲ့ဘူးဆိုရင်ဘာသာတရားတော်ရှိမယ်ယေရှုအသေးခံခဲ့တဲ့အတွက်ကြောင့်လက်ဆိုင်တဲ့အတွင်းကြကြခရစ်တော်အပြင်ဖျားနဲ့ပတ်သက်ဆက်နွယ်ခွင့်ရခဲ့တယ်ဖျားနဲ့စကားပြောနိုင်တယ်ဖျားစကားပြောတာကိုလည်းသင်ကြားနိုင်တယ်သင်ကိုစကားပြောလိမ့်မယ်ကြီးမြတ်တဲ့ဖျားနဲ့အပြန်လန်စကားပြောခွင့်ရတယ်ခရစ်တော်အပြင်တကူတွေအမွေတွေကကျမတို့အတွက်ဖြစ်တယ်အမွေခံအနေနဲ့ဖျားရှင်စီမှာဘယ်အရာတွေမျော်လင့်လို့ရသလဲအဲ့ဒီအရာကိုကျမအခုဝင်ခသွားမှာပါယနေ့ယေဟောဝါဝိယေထောက်ပံ့ပေးသောအရှင်ကြောင့်ကျမပြောပြခြင်းနဲ့သူ့အကြောင်းကိုသင်တို့သိဖို့လိုမယ်သူဟာကျမစားဖို့ဘေးပေးဖို့စတဲ့အရာတွေထောက်ပံ့ပေးုံသာမကအခြေခံလိုအပ်ချက်တွေဘယ်ချိန်မှမစိုးလိုအပ်တဲ့အရာတွေကျမတို့လိုသလောက်ကိုအမြဲတမ်းထောက်ပံ့ပေးတဲ့အရာဖြစ်တယ်ဖျားရှင်ကိုပထမဦးစားပေးဖို့အကျင့်ကိုတော့ကျင့်ဖို့တော့လိုမယ်လူတွေအစိုးရနဲ့ကျမတို့ရဲ့အလုပ်တွေကျမတို့ရဲ့ပြင်ဆင်လက်စားတွေကိုမကူစားပဲဖျားကိုပထမကူစားရမယ်။ကိုတော့ကိုပဲကူစားပါတယ်။ကိုတော့ကိုပဲကျမတို့အာကိုခိုးလုံပါတယ်။ဒီကမ္ဘာလောကရဲ့အရာတွေကမတည်မြဲလို့ကိုတော့ကိုပဲခိုးလုံပါတယ်။သင်တို့ကိုကျမတကယ်ပြောပြခြင်းနဲ့ဖျားကိုအဲ့ဒီလိုရှင်းလင်းစွာသိခွင့်ပေးဖို့လိုမယ်။မတည်မြဲတဲ့အရာတွေကိုကျမတို့ကူစားဖို့မလိုဘူး။ဒီလောကမှာရှိတဲ့အရာတွေအားလုံးဟာတကယ်ကိုပျောက်ပြတ်သွားမယ်။မီချီဂန်မှာရှိတဲ့လူများစွာဟာကားလုပ်ငန်းစီးပွားရေးအချက်ချာကြတဲ့ကြဆင်းမှုကြောင့်အထူးသဖြင့်လုပ်ငန်းအဲ့ဒီလုပ်ငန်းထိခိုက်မှုတွေခံရတဲ့အခါအဲ့ဒီလုပ်ငန်းတွေထဲမှာစိတ်ချလို့မရတော့ဘူးဆိုတာလူများစွာရုတ်တရက်သိလာတယ်နောက်ထပ်လည်းအရင်နည်းမမြုံညံကြတော့ဘူးဒ ဒါပေမဲ့ဒီကဘာကြီးကဘလို့ပဲတုံလို့ပါလေစေဘုရားသခင်ရှိသေးတယ်ကျမတို့လိုအပ်ချက်တွေဖြည့်ဆည်းပေးနေတယ်လိုအပ်ချက်ရဲ့အရေးအမြစ်ဖြစ်နေသေးတယ်လေဘုရားသခင်ကကျွန်ုပ်တို့နဲ့တူရှိတယ်သူထောက်ပံ့တာငွေကြေးတခုလည်းမဟုတ်ဘူးကျမတို့ရဲ့လိုအပ်ချက်အရေးအမြစ်ကိုအကုန်ထောက်ပံ့တယ်ဒီနေ့ငွေငှားခြင်းတဲ့အကြောင်းကတော့အသက်တာမှာအရာရာကိုရင်ဆိုင်ဖြည့်ရှင်းဖို့လိုအပ်တဲ့ခွန်အားကိုလည်းထောက်ပံ့တယ်ကျမတို့ရဲ့ခန္ဓာမှာလိုအပ်နေတယ်အရာမှန်သမျှအမြဲတမ်းအချိန်မြွေထောက်ပံ့ကူညီမဆပေးစမြဲဖြစ်တယ်တကယ်လို့များကင်တွင်ရတိတ်ခက်ခဲတဲ့ကလေးမျိုးကျမတို့ကြုံတွေ့ရရင်ဒါမှမဟုတ်ရင်လဲမတန်ဆွမ်းတဲ့ကလေးမျိုးဒါမှမဟုတ်ကိုယ့်ကိုအမြဲစိတ်တုံအောင်လုပ်နေတဲ့ဇနီးမျိုးရှိခဲ့မယ်ဆိုရင်သင်ယုံကြည်ရမှာကဖះရှင်ဟာသူ့အထဲမှာအလုတ်လုတ်ပြီးပြောင်းလဲပေးနေတယ်ဆိုတာယုံပါနောက်တည့်ရကိုတော့မကြော်လွန်နိုင်တော့ပဲစိတ်တက်ကြညီးတွားစိတ်ဆင်းရဲကိုဆင်းရဲပြီးနေ့တိုင်းစေးတောက်နေစရာမလိုပါဘူးကဲလို့များသင်ဟာအဲ့ဒီအခြေအနေမျိုးမှာရှိခဲ့မယ်ဆိုရင်သင်ကိုအဲ့ဒီလိုအခြေအနေမျိုးရင်ဆိုင်ဖို့ဖျားလို့တော့ရှိတယ်အဲ့ဒီအခြေအနေတစ်ခုစီတိုင်းကိုဝမ်းမြောက်စွာရင်ဆိုင်ဖို့တကူစွမ်းအားအစွမ်းတတိတွေကိုတင့်အတွက်ခွန်အားတွေကိုထောက်ပံ့ပေးမယ်လို့တရားရာဂိုင်းလုံးတင်ယုံကြည်နိုင်ပါတယ်အဲ့ဒီအရာတွေကိုဝမ်းမြောက်စွာနဲ့တင်ရင်ဆိုင်ဖို့ကျမပြောချင်တယ်ကျမပြောမယ်အဲ့ဒီအရာတွေကိုတင်ဝမ်းမြောက်စွာနဲ့ရင်ဆိုင်ပါအဲ့ဒီအရာတွေကိုတင်ဝမ်းမြောက်စွာနဲ့ရင်ဆိုင်ပါအေးမင်းတင်းတကားတရားစိတ်ပြည့်စရာတပုံကြီးနဲ့ရင်ဆိုင်တဲ့အခါမကောင်းတဲ့အရာတွေကိုလွတ်ဆောင်မိနိုင်တယ်အသက်20အစောပိုင်းအနည်းငယ်ရင့်ကျက်ခါစားကဘုရားရှင်နဲ့ကျမဘယ်လိုပုံစံမျိုးနဲ့ဖြစ်ဖြစ်ပတ်သက်ဖို့စူးစမ်းခဲ့တယ်ကျမအသက်တာမှာတုံ့လုံချောက်ချားစရာတွေအများအမ်းဖြတ်တန်းခဲ့ရတယ်ကျမဘုရားနဲ့မေတ္တာဟာရမဖွင့်နိုင်ခဲ့ဘူးကျမရဲ့အပ္ပတာမှာတုံ့လုံချောက်ချားစရာတွေတုံ့လုံချောက်ချားစရာတွေကြုံခဲ့ရတဲ့ဒီကိုတွေ့တဲ့အချိန်ကျတော့ကျမဘဝဟာအနှုတ်လက္ခဏာပြီးတော့ညှိုးလင်းချက်မြင့်နေတဲ့နေ့ရက်တွေကိုဖျက်ချော်ဖို့ကြိုးစားခဲ့ရတယ်ပြီးတော့ तू ကကောင်းကြီးမင်္ဂလာရှိတဲ့နှလုံးသားခိုင်မာတဲ့ခရီးယံမွေးကလေးက तू အတ္တတာခရီးယံပါအသက်18နှစ်မှာတန်ရှင်သောဝိညာဉ်တော်ပြည့်ဝပြီးတော့တကယ်ဖះကိုချစ်တယ်သူလက်ထက်ကျင်တဲ့ချိန်မှာ26နှစ်ရှိပြီ။ဒါနဲ့မိန်းကလေးမျိုးနဲ့ချင်းဆိုတာပေါ့သူ့အကြိုက်ကိုရှာခဲ့တယ်။ဖះရှင်ကျွန်တော်နဲ့တင့်တော်မဲ့ဇတိတယောက်ပေးဖို့ဆူတောင်းခဲ့တယ်။သူပြောတာကဈေးလျှောက်ဝင်ရင်ဖះရှင်ကျွန်တော်နဲ့တင့်တော်မဲ့ဇတိတယောက်ကိုပေးပါဆူတောင်းခဲ့တယ်။ဖះကပြောတယ်အကူညီလိုအပ်နေတဲ့သူကိုကူညီလိုက်ပါ။ဒီလိုနဲ့ကျမတို့တော်တော်လေးစကားပြောဖြစ်ကြတယ်ကျမတို့ငားကချင်းဆိုပြီးတော့လက်ထပ်ခဲ့ကြတယ်ကျမလက်ထပ်ဖို့မတောင်းဆိုခဲ့ဘူးဒါပေမဲ့ကျမတို့ကိစ္စမှာဒေးဗ်ကယူဂျင်နဲ့အရာကိုမရခင်မှာကျမတို့အမြန်ဆုံးလှုပ်ဆောင်ခဲ့ကြတယ်သူ့ကိုချောင်းလောက်မှကျမမှာချင်းရှိခဲ့ဘူးလက်ထပ်ပြီးတော့သုံးဘက်ကြတော့ကျမကိုကြည့်ပြီးသူပြောတာမင်းဘာဖြစ်နေတာလဲကျမဘဝမှာနာကျင်ခဲ့ရတော့အနှုတ်လက္ခဏာသဘောထားတွေပဲရှိခဲ့တာဖြစ်တယ်ဖះနဲ့တူတကွရှောင်းလန်းခဲ့တဲ့နောက်မှာဖះနဲ့တော်တော်လေးခိုင်မာတဲ့ဆက်သွယ်မှုကဖះရဲ့နှုတ်ကပတ်တော်ကိုခံယူဖို့ဖះအတန်တော်ကိုနားထောင်တတ်ဖို့သင်ပေးခဲ့တယ်။တမနစ်မှာကျမရေချိုးကန်းထဲမှာရက်နေရင်ခေါင်းပြီးမိတ်ကပ်လိမ့်ဖို့အမှန်ကိုကြည့်လိုက်မိတယ်ကျမအမြဲတမ်းခံစားနေရတဲ့ခံစားချက်ကိုဒီလိုနေရာမှာကျမခံစားမိတယ်။အဲ့ဒါဘာလဲဆိုတော့ကျမအသေးချာမသိပေမဲ့ကျမတဘောလုံးမှာအတူရှိနေခဲ့တဲ့အရာစိတ်ဖိစီးမှုလိုပုံစံပဲမကောင်းမှုရဲ့မျက်မှောက်ကိုရောက်သွားသလိုပဲနောက်ထပ်ဘာဖြစ်လာအောင်မလဲဆိုတဲ့ပုံစံမျိုးငါနောက်ထပ်ဘာဖြစ်လာအောင်မလဲပြဿနာတွေအများကြီးရှိလို့ကိုယ့်ကိုယ်ကိုကြောက်ရွံ့ထိတ်လန့်ပြီးနောက်ထပ်ဘယ်ပြဿနာတွေထပ်ဖြစ်အောင်မလဲတခြားရက်တွေကိုရင်ဆိုင်ဖို့ခက်ခဲတယ်ဒါမှမဟုတ်တကားကိုသွားပွင့်လိုက်ရင်ဒါမှမဟုတ်ဖုံးပြန်စကားပြောလိုက်ရင်ပဲနောက်ထပ်ပြဿနာတွေထပ်ဖြစ်လာမလားဆိုတဲ့အရာတွေနဲ့အဲ့လိုကြုံတွေ့ဘူးသလားကျမဘဝမှာဒီလိုအရာတွေနဲ့ပဲပြည့်နေတယ်ကျမဘဝတစ်ခုလုံးဒီအရာတွေဖြည့်ရှင်းရင်းနဲ့အချိန်ကုန်ခဲ့တယ်နှုတ်ကပတ်တော်ထဲမှာဒီစကလုံးရှိတာကျမမသိခဲ့ဘူးကျမပြားနဲ့ပြောတဲ့ကဘလို့ခံစားချက်လဲကျမအတွင်းဝိညာဉ်မှာကြားတာကမကောင်းမှုရဲ့ရှေ့ပြင်းနမိတ်ပဲနောက်ပိုင်းကျမတုတ်တန်ကျမ်းမှာတွေ့ခဲ့တယ်တုတ်တန်ကျမ်းခန်းကြီး15အခန်းငယ်15စင်းရင်ညဉ့်ညင်သောသူဤနေရရှိသည်များတို့သည်စိုးရုပ်ကြ၏။ပူပန်တဲ့အတွင်းနဲ့နမိတ်လက္ခဏာတွေအပြင်ကျမအဲ့ဓာတွေကိုဖတ်ရတဲ့အခါကျမအဲ့ဒီလိုတွေးမိလာတယ်။အော်ငါ့မှာမကောင်းတဲ့နမိတ်တွေရှိနေပါလား။ရှင်လန်းသောနှလုံးမူက အစင်မြဲခံရသောပွဲဖြစ်ဤအချိန်လေးပေါ်မှမတည်ဘူးကျမကိုဘုရားသခင်လက်တွေ့ကြကြဖော်ပြတဲ့အရာကတော့ကျမမှာမကောင်းတဲ့အရာများစွာဖြစ်ပျက်ခဲ့လို့ကျမဟာဝူတူဝါတာပုံမျိုးအင်းကျမတို့အသက်တာမှာကျမတို့ကိုစေခိုင်းတဲ့ဝါတာတာလို့အရာတွေအများကြီးရှိခဲ့တယ်မရှိခဲ့ဘူးဆိုရင်သင်ဟာအဲ့လိုအရာမျိုးတွေကိုတွေးမိမယ်ခံစားမိမယ်သင်ရဲ့မျက်နှာပြင်မှာမှားယွင်းနေတယ်လို့တကယ်ပဲဖြစ်လာတော့မယ့်ပုံမျိုးပြနေမယ်ကျမတခုခုစိုးစိုးဝါးဝါးဖြစ်မှာတကယ်ကြောက်တယ်အမှန်တကယ်တော့စိုးစိုးဝါးဝါးဖြစ်ဖို့မျှော်လင့်ခဲ့မိတယ်တခုခုစိုးစိုးဝါးဝါးဖြစ်ဖို့မျှော်လင့်ခဲ့မိလို့ကျမဘဝမှာအများကြီးစိုးဝါးစွာဖြစ်ပျက်ခဲ့ပါတယ်အများကြီးစိုးစိုးဝါးဝါးဖြစ်ပျက်ခဲ့မိတယ်ဒီကိစ္စနဲ့ပတ်သက်ပြီးဒေဗာသူ့ကိုလက်ထပ်ဖို့ခွင့်တောင်းတဲ့ညမှာသူ့ပြောတာကကျမကိုတခုပြောစရာရှိတယ်ကျမတင်တာကသူ့လမ်းကွဲစကားပြောဖို့လားကျမကမြင်းနဲ့နှုတ်လက္ခဏာပဲမျှော်လင့်နေတာကိုဟုတ်ပြီအဲ့ဒါကတင်တို့ကိုစာရန်လှုပ်စေခြင်းနဲ့ရပါပဲကြောက်ရွံ့ခြင်းကတကယ်တော့ယုံကြည်ခြင်းရဲ့စန့်ကျင်ဘက်ဖြစ်လို့စာတန်ကတင့်ကိုမကောင်းတာတွေအမြဲတမ်းမျော်လင့်စေချင်တာလေဖခင်ကျမတို့ကိုအမြဲတမ်းကောင်းတဲ့အရာဘက်ကပဲရက်တည်တယ်။တင်တို့သိလားဖခင်စီကကောင်းတဲ့အရာရဖို့ယုံကြည်ခြင်းလိုအပ်တယ်လေ။အမှန်တကယ်တော့နတ်ဆိုးမှာမကောင်းတဲ့အကြံစီရှိတယ်ကျမတို့ကသတိမရှိဘူးဆိုရင်ကြောက်ရွံ့မှုအပြင်မကောင်းတဲ့နတ်ဆိုးရဲ့အရာကိုမျော်လင့်မိတယ်လို့ဖြစ်ပြီးတကားဖွင့်ပေးလိုက်တယ်လို့ဖြစ်သွားတယ်။ကောင်းသောအရာကိုမျော်လင့်ခြင်းအပြင်ဖခင်ကိုတကားဖွင့်ပါကျမမနစ်မနက်ကပြောခဲ့တဲ့အကြောင်းအရာဖခင်ကိုစောင့်မျှော်ခြင်းကျမ်းစာရဲ့နေရာတော်တော်များများမှာဖခင်ရှင်ကိုစောင့်စားတတ်ဖို့ကျမတို့ကိုသင်ပေးထားတယ်ကျမဘာမှလုပ်မနေပါဘူးအဲ့ဒီစကားလုံးနဲ့ပတ်သက်ပြီးကျမတို့မှားယွင်းစွာတွေးမိတဲ့အရာတွေအများကြီးရှိပါတယ်ဖေမင်းမလုပ်နေလဲလို့မေးရင်ဖခင်သခင်ကိုစောင့်မျှော်နေတယ်အဲ့ဒါဟာဝိညာဉ်ရေးဟာလှုပ်ရှားတဲ့အချိန်တည်းကတစ်ခုဖြစ်တယ်တကယ်လို့များစောင့်ပါဆိုတဲ့စကားလုံးကိုဟေဘရုဘာသာဂရိဘာသာနဲ့လေးလာရင်အဲ့ဒီစောင့်ပါဆိုတဲ့စကားလုံးဟာမျော်လင့်ခြင်းရှာဖွေခြင်းအတ္တတာမှာပေါ်ပြမဲ့ကောင်းသောအရာတွေကိုဖွင့်ထားတဲ့လက်နှလုံးသားဖြင့်တောင်းတခြင်းကိုသင်ရဲ့အတ္တတာမှာကောင်းသောအရာတွေကိုလှုပ်ဆောင်တဲ့လက်ကောင်းသောအရာတွေကိုနှလုံးသားတွေကိုတွေ့ရမှာဖြစ်တယ်။ဘုရားသခင်ပေါ်ပြတဲ့သင်အတ္တတာမှာကောင်းသောအရာတွေကိုတွေ့ရမှာဖြစ်တယ်အဲ့ဒါကတနာစရာပဲတရားတော်ကအမွေခံဆိုတာနေ့ရက်တိုင်းဘုရားသခင်ထံကကောင်းသောအရာတွေမျှော်လင့်ဖို့တောင်းတဖို့ပြောလာခဲ့ရင်ကျမထင်တာကအချိန်တိုင်းမှာသင်အကြကြီးဘုရားကိုစောင့်မျှော်ခြင်းသင်အသက်တာထဲမှာထည့်ထားရင်ဒီစာမှုတွေကများတင်ခုံထွက်သွားမလားပဲအခုလူတိုင်းပြောစေခြင်းနဲ့ကောင်းသောအရာတစ်ခုခုကျမအတ္တမှာဖြစ်လာမယ်အမြဲတမ်းပြောစေခြင်းနဲ့အခြားအရာတစ်ခုကတော့အခုပဲကျမအတ္တမှာဘုရားသခင်အလုတ်လုံနေပြီကျမတို့ကြော်ဖြတ်နိုင်တဲ့အခါမှာအရာဝတ္ထုတွေရဲ့အမှန်တရားကိုသိလာတယ်။အဲ့ဒါကတော့ဘုရားရှင်အတ္တတာမှာကြာရှည်စွာလှုပ်ဆောင်ခြင်းရဲ့ရလဒ်ဖြစ်တယ်။သင်ဟာဘာမှမသိဘူးဆိုရင်ဘာမှခံစားရမှာမဟုတ်ဘူး။ဘုရားသခင်အလုံးမလုံးဘူးလို့လည်းဆိုလိုတာမဟုတ်ဘူးနော်။ဘုရားရှင်ကကျမတို့ဘဝထဲမှာအမြဲတမ်းအလုံးလုံးနေတယ်။ကျမတို့ယုံကြည်ပြီးဆုတောင်းလာတဲ့အမျှဘုရားရှင်အလုံးလုံးနေတယ်။ဝိညာဉ်သဘောနဲ့ကျမတို့ကြည်တတ်ဖို့သင်ယူရမယ်။ဝိညာဉ်မျက်စိနဲ့ကြည်တတ်ဖို့သင်ယူပါဝိညာဉ်မျက်စိနဲ့နောက်ဘက်တော်ရှိတယ်ဖခင်ကိုစောင့်မျှော်ပါအဲ့ဒီအရာကိုကြည့်ရအောင်စာလံတန်းခန်းကြီး62အငယ်1အကယ်စင်စစ်ငါဝိညာဉ်သည်ဖခင်သခင်ရှေ့မှာညင်ဝှက်စွာနေ၏ငါကိုကယ်တင်ခြင်းအကြောင်းရင်းသည်အထံတော်ထဲကတက်ရောက်ခြင်းဖြစ်၏သူ့ကိုစောင့်နေလေဆိုရကူလားချားသောလူတွေနဲ့ဥစ္စာပစ္စည်းတွေပေါ်ခိုးလုံအောင်တော့ဖះမဖန်ဆင်းခဲ့ပါဘူးသူ့ပေါ်မှာပဲခိုးလုံစေချင်တာပါကျမတို့ထဲမှာသူ့ကိုအလုံးလုံးခွင့်ပေးပါကျမတို့တွေးထားတဲ့အရာတဲ့ပူပူကြီးမားတဲ့အရာတွေလှုပ်ဆောင်ဖို့အတွက်လေအံ့ဩစရာအရာတွေလှုပ်ဆောင်ဖို့ပဲကျမတို့အမြဲတမ်းတွေးထားတဲ့အရာတွေကပူပူကြီးမားတဲ့အရာတွေဖြစ်မယ်ဒါပေမဲ့ဖိလစ်ပင်းလေးမှာပြောထားတဲ့အရာတွေအတ္တတာထဲမှာဖြစ်နေဖို့ဖခင်ရှင်ကိုမျှော်လင့်တဲ့နေအာမင်။ကြောက်ရွံ့ခြင်းဆိုတာ အလူမခံပဲဥစ္စာကျွယ်ဝခြင်းတတ္တာထဲမှာအကုန်အစင်စီးစင်းချင်းအပြင်တင်လို့အပ်တာတွေပြေဝနေမှာပါတင့်အတ္တမှာအလူမခံပဲဥစ္စာကျွယ်ဝခြင်းဖြစ်နေပါပါအာမင်ချက်စနှစ်ခုစာလံငယ်96အကယ်စင်စင်ငါဝိညာဉ်ဒီဘုရားသခင်ရှိမှာညင်ဝှစ်စွာနေတဲ့အိမ်ငါမျောလင့်ခြင်းအကြောင်းဒီအတန်တော်ကတက်ရောက်ရာကြီးမကောင်းတဲ့အရာကိုမျောလင့်ခြင်းကျမရဲ့မျောလင့်ချက်ကနတ်ဆိုးစီကဖြစ်တယ်တခါတည်းကျရင်မကောင်းတဲ့အရာတွေကိုကျမတို့မျောလင့်လိုက်တယ်ကောင်းတဲ့အရာကိုမျောလင့်လိုက်တဲ့အခါမှာကျမတို့ရဲ့မျောလင့်ချက်ကဘုရားစီကလာတယ်ဘုရားကကောင်းမြတ်နေလို့ဖြစ်တယ်လုံဆောင်သမျှအရာအလုံးကအကောင်းကြီးပဲလုံဆောင်သမျှအရာအလုံးကအံ့ဩစရာပဲပြောပါဒီနေ့ကောင်းသောအရာတစ်ခုကိုကျမတတ်တာမှဖြစ်လာမယ်အခုသိလားတစုံတယောက်ကအဲ့ရဝင်ချင်းဆိုတာအဲ့ဒါဖြစ်မလာပါဘူးတင်းကတဝက်ပဲယုံတဲ့သူဖြစ်တယ်အနှုတ်လက္ခဏာနဲ့ပဲကြည့်တယ်ဟုတ်ပြီပါလဲသိလားကျမစီမှာကောင်းတော့ရာတခုခုဖြစ်မယ်လို့ဒီနေ့ပြောလိုက်မယ်ဆိုရင်တနေ့လုံးဒုက္ခတွေနဲ့ဘာမှမဟုတ်ပဲနေ့တနေ့ပြီးဆုံးသွားမယ်နောက်နေ့မနေ့လည်းပြောမယ်ကျမစီမှာကောင်းတော့ရာတခုခုဒီနေ့ဖြစ်မယ်နောက်တနေ့မှလည်းဒီနေ့မှာကောင်းတော့ရာတခုခုဖြစ်လာမယ်လို့ဆက်ပြောမယ်ဒီလိုဆက်ပြောနေတာကဘုရားသခင်မဆတဲ့အရာအလုံးကနတ်ဆိုးပေးတဲ့အရာတွေတဲ့ကြီးမြတ်နေတယ်ဟာသိလို့ဖြစ်တယ်နှုတ်ကပတ်တော်အလင်းရှိတဲ့နေရာမှာအလင်းရှိတဲ့အမောင်ကပြတ်ကွဲရတဲ့အသက်ရှိတဲ့နေရာမှာသေခြင်းကအဝေးကိုသွားရတယ်ဒီလိုဆိုကျမတို့စစ်ပွဲနိုင်ပြီလေကျမတို့ကတိုက်ပွဲတစ်ချို့ကိုတိုက်နေရတာပါကျမတို့ဆက်လက်တိုက်သွားမယ်ခန်းငယ်6အကယ်စင်စင်ဘုရားသခင်ဒီငါဤကြောင့်ငါကိုကယ်တင်ခြင်းကြောင့်ငါကိုလွန်ရာဖြစ်တော်မူ၍ငါသည်လှုပ်ရှားခြင်းမရှိရာငါသည်လှုပ်ရှားခြင်းမရှိရာလုံးငယ်တဲ့23နှစ်ကဘုရားကိုစောင့်မျှော်တော့ယုံကြည်သူတွေလေးဝဲချက်ဆိုတဲ့စာကိုပထမဆုံးညီမဖတ်ခဲ့တယ်။ဘုရားရှင်ကိုစောင့်မျှော်ခြင်းကခံစားချက်မဟုတ်ဘူးဆိုတာပထမဆုံးသိညွှန်ခဲ့ရတယ်။ဟုတ်ပြီ၊ညီမဘုရားကိုစောင့်မျှော်ယုံပဲ။ဟုတ်ပြီ၊ကျွမ်းရင်တင့်ချင်တဲ့ကဘလို့လဲ၊တင်ပါလုံနေလဲ။အဲ့ဒါကညီမတို့အခြေခံကြကြတွေးကြည့်ရင်တော့ဘုရားကိုနည်းနည်းပဲယုံကြည်ပြီးတော့သူပါလုံလဲဆိုတာညီမတို့စောင့်ကြည့်နေတဲ့ပုံမျိုးပေါ့။အဲ့ဒါလုံးဝမတာပဲအဲ့ဒါတင့်တတိုင်းလုံးသားနေရာမှာဘုရားနဲ့အပြန်အလှန်စကားပြောခြင်းမှာဆုတ်တောင်းတဲ့အချိန်မှာဝိညာဉ်ရေးရာအလုရှားဆုံးဖြစ်တဲ့တင့်တတားရဲ့နေ့ရက်အချိန်တိုင်းမှာဘုရားရှင်အံ့ဩဖွယ်ရာတစ်ခုခုလှုပ်ဆောင်မှုမျှော်လင့်နေတယ်လို့ကျမလည်းဘုရားကိုမျှော်လင့်နေပါလေ။စောင့်မျှော်တဲ့အချိန်တိုင်းအံ့ဩဖွယ်ရာဖြစ်တယ်။အံ့ဩဖွယ်ရာတစ်ခုခုလှုပ်ဆောင်မှုမျှော်လင့်နေတယ်။ကျမရဲ့ချွေးမကနောက်လေးပတ်ဆိုကလေးရတော့မယ်။ဟုတ်ပြီ။သူမစောင့်နေတယ်။ပြီးတော့ကလေးတွေကအစင်းသင့်မယ်။ထရာဗစ်ကတခြားအခန်းကိုပြောင်းပြီးပြီလေသူကနှစ်နှစ်သားလေးကလေးငယ်ခန်းလည်းဆင်းသင့်မယ်အဝတ်စားတွေလည်းဆင်းသင့်မယ်သေးကံလည်းဆင်းသင့်မယ်အရာအလုံးဆင်းသင့်မယ်တွေ့လားအဲ့ဒီလိုဆင်းသင့်ခြင်းနည်းမျိုးမှာရှိနေရမယ်သင်ကဘုရားရှင်ကျမဆင်းသင့်ပါပဲဒီနေ့ကကောင်းတဲ့အရာဖြစ်မယ်နေ့ဒီနေ့မှကျမကြော်ဖြတ်မယ်ဒီနေ့မှကောင်းတဲ့အရာတွေကုန်ရရှိမယ်ဟုတ်ပြီငါဘယ်တော့မှလုပ်ရမလဲဆိုတာဘယ်သူသိမှာလဲတင်ပြောချင်မှာမဟုတ်ဘူးဘသူသိမလဲငါရင်တော့ရှုံးတော့မယ်လို့ထင်တယ်။ရန်သူကကျမတို့ကိုချစ်တယ်ဆိုတာသူ့မြတ်သဘောတူညီမှုရဖို့အတွက်ဖြစ်တယ်။တင်သိလား။လွန်ခဲ့တဲ့နှစ်လလောက်ကကျမခန်းနာခဲ့တယ်။အတိအကျပြောရရင်တော့ February 18ကနေတပတ်လောက်ကြာတဲ့ဒီနေ့တိုင်းခန်းနာတယ်။အဲ့ဒီလိုခန်းနာမှုကြောင့်ကျမဟာအယိုးဓာတ်မှန်ရိုက်တာတို့ MRIS စစ်တာတို့ ਨੇ တခြားအရာတွေစေးစစ်တာတွေကိုကျမလှုပ်ဆောင်ခဲ့တယ်။လွန်ခဲ့တဲ့နှစ်ပေါင်း30ကကျမမှာကင်ဆာရောဂါရှိခဲ့တယ်။ကျမမှာရင်သားကင်ဆာရှိတယ်။အဲ့ဒီအချိန်တည်းကကျမဘာမှမခံစားရဘူး။ဒါပေမဲ့တနေ့ရမှနာကျင်နေတယ်။ဘယ်အချိန်မျိုးတနေ့ရမှနာကျင်နေတယ်။ဆရာဝန်ကရှာဖွေနိုင်မယ့်အရာအလုံးကိုဓာတ်မှန်ရက်ကျင်တဲ့သိရခန္ဓာကိုခေါင်းကနေခြေပြားထိကြည့်မယ်ဆိုရင်တစ်ခုခုကနည်းနည်းလေးအလုံးမလုံးတာတွေ့ရမယ်။ဒါနဲ့ကျမကခါရိုးကိုဓာတ်မှန်ရိုက်ကြည့်တော့ဟုတ်ပြီ။ကင်ဆာမရှိဘူးလို့ဆရာဝန်ကပြောတယ်။ကင်ဆာလိုဟာမျိုးသင်္ခန္ဓာကိုယ်ပေါ်မှာတခုမှမရှိဘူးလို့ဆရာဝန်ကပြောတယ်။ဒါပေမဲ့သင်ရဲ့ပကုံးတင်မဒူကောင်းနဲ့ခါမှာအစ်စ်တွေအားနေနေပြီးသိလား။အိုးဟုတ်ပြီပထမတော့ပကုံးမနာပါဘူး။အာတနည်းလောက်ပဲလမ်းမလျှောက်နိုင်တော့ဘူး။ဟုတ်ပြီပထမတော့ကျမပကုံးမနာဘူး။ဒူကောင်းနေလည်းမနာဘူး။ကျမရဲ့ခါလည်းမနာဘူး။ဒါပေမဲ့ ကျမရဲ့တငယ်ချင်းဆရာဝန်တယောက်ကိုပြောပြတယ်အဲ့လိုပြတယ်တိကျတဲ့တဲ့ပြီကပါလေသူပြောတာကသင်အိုလာတာပဲဒီမှာတွေ့လားဒီမှာကျမတို့ဒီမှာတွေ့လား okay ကျမပြောနိုင်တာကဒီအစ်စ်တွေအားနည်းလာတာကိုကျမမသိဘူးဆိုလိုတာကအဲ့ဒီအရာတွေကသင်အိုးကိုဆွေးမြေ့စေတယ်ဘာစစ်ဖြစ်မလဲလို့ပြောထားတာမရှိဘူးမိတ်ဆွေတို့ကျမမသိဘူးတကယ်လို့များရုပ်တရက်ပဲအဲ့ဒီအရာတွေကကျမယောဂါကိုဖြစ်စေတယ်ဆိုတာသိလိုက်ရတယ်။ဟုတ်ပြီအဲ့လိုသိလိုက်တာနဲ့ကျမဘာဆုံးဖြတ်ခဲ့တယ်လဲသင်သိလား?ကျမမှာအားနည်းခြင်းတွေမရှိတော့ဘူးသင်သိလား?ကျမရဲ့အသက်တာခရစ်တော်ထဲနဲ့အသက်ပြန်လဲမွေးဖွားပြီးပြီ။မွေးဖွားခဲ့တယ်အဲ့ဒါကိုကျမမတောင်းဆိုဘူးနေ့တိုင်းကျမဟာအသက်90ရှိလို့မပြေးနိုင်တော့ပဲလှုပ်တာတွေထိုင်ကြည့်ရတဲ့အခါမှာဘုရားကိုစောင့်မျှော်တော်မယ်ကျမကိုလဲဘိန်းနဲ့ပြင်ထုတ်မယ်ဆိုရင်လည်းဂရုမစိုက်ဘူးကျမအသက်ရှူနေတဲ့အထိကျမပါဇက်ကအလုပ်လုပ်နေမှာပါကျမဆုံးဖြတ်ချက်ချထားတဲ့လူတွေကတယောက်ပါတင့်ဘက်ကနေပြီးဖះကိုအနိုင်ယူနိုင်မဲ့အရာတစ်ခုမှမရှိဘူးတင့်မှာရှိတာကသေးသေးလေးပါမဖြစ်စလောက်ပါတင့်တစ်ခုကိုလှုပ်ဆောင်ဖို့လွယ်ကူတယ်ဆိုတာကျမသိတယ်တင့်မှာတစ်ချိန်လုံးပြဿနာတွေနဲ့ပြင်းနေတဲ့အခါတင်ရှုံးပေးဖို့လွယ်ကူပါတယ်လူတွေကိုရှုံးပေးတာမဟုတ်ဘူးအရှုံးမပေးဘူးကျမတို့ဘုရားရှင်ကိုစောင့်မျှော်တဲ့ယုံကြည်သူများရဲ့လှုပ်ဝက်ချက်အဲ့ဒါကိုဖတ်တဲ့အခါမှာကျမတို့အလွန်အံ့ဩဖွယ်ရာဖြစ်တယ်သင်ယူခဲ့ရတယ်။သင်တို့လူတွေကိုအရှုံးမပေးပါနဲ့။ကျမဘယ်တော့မှအရှုံးမပေးဘူး။ကျမတို့ယက်တီကြမယ်ဘုရားရှင်ဘက်ကစောင့်မျှော်ပြီးယက်တီကြမယ်။တချို့အရာတွေကျမတို့ရဲ့အံ့ဩဖွယ်ရာဖြစ်တယ်။ကျမသင်ယူခဲ့ရတယ်အဲ့ဒါကိုမှတ်သားထားတယ်ပထမဆုံးဖတ်ရတဲ့အချိန်ကအောက်တိုဘာ1989အဲ့ဒီကျမအချိန်မောင်းများစွာဖတ်ခဲ့တယ်။ဖះကိုစောင့်မျှော်ခြင်းကခံစားချက်မဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြခဲ့တယ်။ဒါဟာပြင်းစရာတော့မဟုတ်ဘူး။ဒါပေမဲ့အဲ့ဒါကလွယ်ကူတယ်။ဖះရှင်ကိုဒီနေ့တင့်နှလုံးသားကနေကောင်းတဲ့အမှုတစ်ခုခုပြုမှာပဲလို့စိတ်အားထက်သန်စွာနဲ့တင့်ရဲ့မျှော်လင့်ခြင်းအပြည့်ယုံကြည်ခြင်းပဲ။ကျမလည်းကောင်းတာတစ်ခုခုပြုတော့မယ်။ကျမသွားတဲ့နေရာတွေမှာဒီနေ့တော့မျက်နှာသာပေးခြင်းခံရမယ်။ဒီနေ့တော့ကျမသတင်းကောင်းကြားရမယ်။ကျမရဲ့နေ့ပဲ။ဒီနေ့ဟာကျမရဲ့နေ့ပဲအမေဒီနေ့တော့ကျမမနေ့ကတည်းပိုကောင်းအောင်လှုပ်ဆောင်မယ်ဒီနေ့ဖခင်ရဲ့အနာရောဂါညင်ညင်တကူကလှုပ်ဆောင်မယ်ကျမတခုပြောပြရစီဝန်နေဆင်းရဲပြီးသင်တို့နေဖို့မလိုတော့ဘူးအသက်တာပျော်ရှင်ပြီးတော့အချိန်ထဲမှာကောင်းသောရာတွေရရှိနိုင်ပြီကျမတို့လိုအပ်တဲ့အရာတွေအတွက်အကုန်စင်ထောက်ပံ့ဖို့ပြင်းပြစွာနဲ့ဖခင်ကိုစောင့်မျှော်ကြရအောင်ကျမအန်ဒရူးမာရေးသုံးထားတဲ့စကားစုလေးကိုနှစ်သက်မိတယ်သူပြောတာကတန်ရှင်သောမျော်လင့်ခြင်းမျိုးနဲ့အသက်ရှင်ရမယ်မကောင်းဘူးလားတန်ရှင်သောမျော်လင့်ခြင်းဒီလိုပြောတယ်ဖခင်ကိုမလေးစားတာမဟုတ်ဘူးနှုတ်ကပတ်တော်ထဲမှာရှိတဲ့ဂရုတော်တွေအားလုံးကိုဖြည့်ဆည်းပေးဖို့ကျမစောင့်မျှော်နေပါတယ်ဂရုတော်တွေကိုကျမစောင့်မျှော်နေပါတယ်ဖခင်ကအဲ့ဒါမျိုးကိုကြိုက်တယ်နှုတ်ကပတ်တော်ထဲမှာဖခင်ရှင်ကဖြည့်ဆည်းပေးမယ်ကျမမျှော်နေတယ်ရှင်မိခင်ဤ3:25ကိုရောမျော်လင့်တော်သူနှင့်ကိုရောရှာတော်သူ၏စိတ်ဝိညာဉ်အားထာဝရဘုရားသည်ကျေးဇူးပြုတော်မူ၏အဲ့ဒါတွေ့ပြီလားဖခင်ရှင်ကသူ့ကိုမျော်လင့်တော်သူတွေရှာဖွေတော်သူတကူပေါ်မှာမြည်းဆမ်းမယ်နှုတ်ကပတ်တော်ပေါ်မှာသူ့ကိုမြည်းဆမ်းမယ်လိုအပ်မှုတွေအတွက်ဖိတ်ခေါ်မယ်အဲ့ဒီပေါ်မှာကောင်းမြတ်ပါတယ်ဖခင်စီတော်ကိုတင့်မှာဘာအခွင့်အရေးမျိုးပေးဖို့လိုသေးလဲလိုအပ်ချက်ရှိတယ်တင့်မှာကောင်းမြတ်တဲ့နှုတ်ကပတ်တော်ရှိတယ်မျော်လင့်တော်သူတွေဖခင်ရှင်ရှိတယ်ခုချိန်မှာတင့်တတာထဲမှာဘယ်အရာပြစ်ပြစ်တုံ့လှုပ်နေပါစေဖျားရှင်ဟာမြဲသောကြောင့်ဖြစ်တယ်ဆိုတာသိစေချင်တယ်တင့်အတွက်သူရှိနေတယ်အရင်မြက်ကသူပဲတင့်ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးချင်တယ်လိုအပ်ချက်တွေထောက်ပံ့ပေးမယ်လို့ယုံကြည်ခြင်းကသူ့ရဲ့နိုင်ငံတော်ကိုပဲစိတ်ဝင်စားစေမယ်ကျမတို့ကိုယ့်ကိုယ်ကယူဆိုင်နေမယ်စားတခြားသူတွေကောင်းကြီးမင်္ဂလာခံစားရဖို့လှုပ်ဆောင်ပါဖျားသခင်အကောင်းဆုံးပေးတဲ့အရာကိုတင်ရစေချင်တဲ့အရေးကြီးဆုံးချက်ကတော့တခြားသူတွေကိုမဆပေးကမ်းပါဒီနေ့မှလက်တွဲလှုပ်ဆောင်ခြင်းကြောင့်ခဏလောက်ပြပြခြင်းနဲ့မကြသေးခင်ကကျမတို့ရဲ့လှုပ်ဖို့ဆောင်မဲ့တငယ်ချင်းတူသူ့အမိကရှင်ရောသူမနဲ့အိန္ဒိယကိုကျမတို့အတူခီးသွားခဲ့တယ်သူမရဲ့ပေးကမ်းမှုကအသက်တာတွေဘလို့ပြောင်းလဲတယ်ဆိုတာတွေ့ရှိခဲ့တယ်သူမကိုလည်းကောင်းကြီးဖြစ်စေတယ်ဒီနေ့မှသူမပြောမဲ့လက်တွဲလှုပ်ဆောင်ခြင်းကြောင့်နားဆင်ကြည့်ရှင်ပြောနေတဲ့ကဘာကြိုက်လဲဆိုတော့တငယ်ချင်းတွေကိုလက်တွဲလှုပ်ဆောင်ဖို့စဉ်းစားမနေနဲ့တငယ်ချင်းတွေကိုလက်တွဲလှုပ်ဆောင်ပါလို့သူမကပြောတယ်တင်လက်တွဲလှုပ်ဆောင်ဖို့စဉ်းစားဘူးရဲ့လား လက်တွဲလှုပ်ဆောင်မှုဘယ်တော့မှအချိန်မြူဘူးဟုတ်ပြီဒီနေ့တော့ choice mirror သာသနာနဲ့လက်တွဲလှုပ်ဆောင်ဖို့ဒီနေ့တဲ့ပိုကောင်းတယ်တခြားရမရှိပါဘူးကောင်းကြီးခံစားရဖို့ဖြစ်တယ်သင်ကိုယ်၌လည်းကောင်းကြီးပြန်ခံစားရမှာဖြစ်တယ်သင်လက်တွဲလှုပ်ဆောင်မှုစဉ်းစားပေးလို့ကျေးဇူးများ၏တင်ပါတယ်ကျေးဇူးပဲကျမတို့လှုပ်ဆောင်ရမယ့်နေရာမှာတင့်အားဖြင့်ဘုရားသခင်ကိုအလုလုခွင့်မပေးရင်ကျမတို့လှုပ်ဆောင်နိုင်မှာမဟုတ်ပါဘူး